Burmese.
မင်္ဂလာပါရှင်2019ခုနှစ်နိုဝင်ဘာလ17ရက်တနင်္လာနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆုမြတ်မှုပါရှင်။လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ကျောင်းဝင်းတွေကနေကျောင်းသားတွေထွက်ခွာနိုင်ဖို့ရဲတပ်ဖွဲ့နဲ့တူညီနိုင်ပေးခဲ့တယ်လို့တက္ကသိုလ်ကျောင်းအုပ်ကြီးကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားဘက်ကခိုင်မာတဲ့ရလကောင်းမရှိရဲ့အမေရိကန်နဲ့ဆွေးနွေးမှာမဟုတ်ဘူးလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုသားညုံဦးနဲ့ကြေညာပေးပါမယ်ရှင်
။အခုညနေခင်းဆက်ပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတကိုအရေးယူရေးကြိုးပမ်းနေသူတွေနဲ့ဒါကိုစန့်ကျင်ကန့်ကွက်သူတွေရဲ့နောက်ဆုံးအခြေအနေနဲ့တူမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနှိမ်ပန်းနှိပ်စက်ခံရတဲ့အခြေအနေဆက်ပြီးတော့ရှိနေဆက်ဖြစ်တဲ့အကြောင်းသုတေသနစစ်တမ်းနဲ့ပတ်သက်လို့
ဒီလိုမြန်မာနှိပ်စက်မှုတွေရှိခဲ့တဲ့အချိန်မှာဒီနေ့ထိမြန်မာနှိပ်စက်ခဲ့တဲ့လူတွေကပြစ်ဒဏ်ရနေကိန်းလုပ်ွက်ရနေတဲ့ကိစ္စဖြစ်တယ်
။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အတွင်ရေးမှူးဦးတိတ်နိုင်ရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်သလိုစီးပွားရေးကြလို့အလုပ်ယုံပေါင်း1400ကျော်ပိတ်ခဲ့ရတဲ့ဆိုတဲ့ထိုင်းနိုင်ငံမှာအခုတော့အလုပ်သမား8000ဝန်းကျင်ကိုအလုပ်ပေးစေနိုင်မယ်အလုပ်ယုံ3000ကျော်ပြန်ဖွင့်နိုင်မယ်လို့ထိုင်းအလုပ်သမားဝန်ကြီးကသတင်းထုတ်ပြန်တဲ့အကြောင်းကိုလည်းသိကြရမှာပါ။ဒီလိုသတင်းဆောင်ပါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါမယ်ရှင်။
လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ဝင်တွေကနေကျောင်းသားတွေထွက်ခွာနိုင်ဖို့ရဲတပ်ဖွဲ့နဲ့တူညှိနှိုင်းပေးခဲ့တယ်လို့တက္ကသိုလ်ကျောင်းအုပ်ကြီးကပြောကြားခဲ့ပါတယ်။ကျောင်းပြဝုံထဲမှာပိတ်မိနေတဲ့ကျောင်းသားယာနဲ့ချီငြိမ်ငြိမ်ချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်ဆန္ဒပြတဲ့သူတွေဘက်ကစပင်းအင်အားတုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမတုံးဘူးဆိုတဲ့အာမခံချက်ရခဲ့ကြောင်းကျောင်းအုပ်ကြီးတန်ချင်ကွမ်းကပြောကြားခဲ့တာပါ။ကျောင်းဝင်းတွေကနေငင်းငင်းချမ်းချမ်းထွက်ခွာခွင့်ကိုလည်းရရှိခဲ့တယ်လို့ကျောင်းသားတွေရဲ့အမှုကိုမျက်မျှတတကိုက်တွယ်ဆောင်ရွက်ဖို့ကျောင်းသားတွေနဲ့အတူသူကိုယ်တိုင်ရဲစခန်းကိုလိုက်မယ်လို့လည်းကျောင်းအုပ်ကြီးကပြောပါတယ်။ဘယ်တော့စပြီးကျောင်းသားတွေထွက်ခွာသွားနိုင်မယ်ဆိုတာတော့မရှင်းသေးပါဘူး။တက္ကသိုလ်ကျောင်းပတ်လည်အထီးကရုံနှိမ့်နေရဲတွေဝိုင်းထားတာဒုတိယမြောက်နေ့မှာဆန္ဒပြကျောင်းသားတချို့ကတော့ကျောင်းဝင်းတွေကနေအစောပိုင်းထွက်ပြေးဖို့ကြိုးစားခဲ့ကြပါတယ်။ရဲတွေဘက်ကညရဲ့ရုပ်ဘုံတွေနဲ့ပြစ်ပေါက်နေတဲ့ကြားကဒီကနေ့ညနေပိုင်းမှာចောင်းသားတချို့ဟာရဲအတားအဆီးတွေကိုဖျက်ပြေးခဲ့ကြပါတယ်။ထွက်ပြေးတဲ့ចောင်းသားတွေနောက်ကနေရဲတွေလိုက်ဖမ်းတဲ့ဓာတ်ရိုက်ဗီဒီယိုတွေလည်းလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေပါတယ်။ចောင်းသားဗနီယောက်ဖမ်းခံရပြီးဗနီယောက်လွတ်မြောက်တယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ပြီးခဲ့တဲ့သတင်းပတ်ထဲကတက္ကသိုလ်ចောင်းဝန်းတချို့ထဲမှာဆန္ဒပြចောင်းသားတွေနေရာယူပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလုပ်ခဲ့ကြသလိုမိလောင်ဘုံတွေလေးကွာအကြီးစားတွေကျောက်ခဲတွေအစင်းသင့်လှုပ်ထားခဲ့ကြပါတယ်။မနေ့ကလည်းပေါ်လီတက်နစ်တက္ကသိုလ်ကျောင်းဝင်းတွေကိုရဲတွေဝင်လာမှဆိုးတဲ့အတွက်ဝင်ပေါက်နားကိုကျောင်းသားတွေကမီးရှို့ခဲ့ပါတယ်။ကျောင်းဝင်းတွေကနေဆက်ပြီးခုခံနေမယ်ဆိုရင်ကြီးအစ်စ်တွေနဲ့ပြစ်မယ်လို့ရဲကအချိန်ချင်းတတိပေးခဲ့ပါတယ်
။သမတ်ထရန်အနေနဲ့လာမယ့်ရွေးကောက်ပွဲသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြေရှိတဲ့ဒုတိယသမတ်ဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်တဲ့စီးပွားရေးကိစ္စတွေကိုစုံစမ်းဖို့ဆိုပြီးတော့ယူကရိန်းကိုဖိအားပေးခဲ့သလားဆိုတာစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဂျာနာပိုရီလုံနေရာမှာအခုဒုတိယပတ်ထဲကိုရောက်လာပြီဖြစ်ပြီးတော့ဒီတပတ်ထဲမှာတော့အထူးကြတဲ့သက်တွေကိုစစ်ဆေးဂျာနာဖို့ရှိနေပါတယ်။လက်ရှိတာဝန်ထမ်းဆောင်စစ်အစိုးရအရာရှိတွေရောအစိုးရအရာရှိဟောင်းတွေရောရှစ်ဦးထက်မနည်းကိုဂျာနာဖို့ရှိနေပြီးတော့ဒီထဲမှာတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီး Gordon Sondland ကအထူးပုဂ္ဂိုလ်ဖြစ်နေပါတယ်။သူကတော့လာမယ့်ဗိုလ်တော်ဦးနေမှာဂျာနာစစ်ဆေးဖို့စီစဉ်ထားပါတယ်။သမ္မတကြီး Sondland ဟာသူ့ကိုသမ္မတ Trump ကသမ္မတကြီးမခန့်ခင်တုန်းကတော့သမ္မတ ထရန့်အတွက်2016ယူကော့ဝဲစီဝင်းမှာငွေကြေးအရအဓိကပံ့ပိုးကူညီခဲ့တဲ့သူဖြစ်ပါတယ်။ယူကရိန်းသမ္မတအနေနဲ့ဒုတိယသမ္မတဟောင်းဘိုင်ဒန်ကိုဆုံးဖြတ်ဆက်ဆီးမယ်လို့တရားဝင်ကြေညာပေးဖို့နဲ့အဲ့လိုမလုပ်ဘူးဆိုရင်တော့ယူကရိန်းကိုပေးဖို့ရှိနေတဲ့အမေရိကန်စီးအထောက်ပံ့တွေကိုပေးမှာမဟုတ်ဘူးလို့ယူကရိန်းသမ္မတလက်ထောက်သူကိုတမ်မကြီးဆောင်လန်ကပြောဆိုအကြံကန်ခဲ့တယ်ဆိုပြီးတော့လွှတ်တော်ရဲ့တကယ်ပိဆုံးဖြတ်ဆက်ဆီးမှုတွေမှာတက်တဲ့တွေကထွက်ဆိုထားပါတယ်။အခုလိုတမ်မကြီးဆောင်လန်ကယူကရိန်းကိုအကြံကန်ခဲ့တယ်လို့ပြောဆိုခဲ့တဲ့အင်ပီရိုမျိုးသားလွှတ်ညွေးရေးလက်ထောက်သူဖြစ်တဲ့တင်မော်ရစ်ဆန်နဲ့ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်ထူးခိုဆိုလည်းဖြစ်ခဲ့သူကတ်ဗော်ဂါရုကိုမနေ့ပြန်အင်္ဂါနေ့လွှတ်တော်မှာကြားနာဆစ်ဆေးဖို့ရှိပါတယ်။ဒါပြင်ဒုတိယသမ္မတမိုက်ဖန်စီရဲ့နိုင်ငံခြားရေးလက်ထောက်သူဖြစ်တဲ့ဂျနီဖာဝီလျံစ်နဲ့အမျိုးသားလူညွေးကောင်စီရဲ့ဥရောပရည်ရညွှန်ကြားမှုဒုတိယပုံမှုကြီးအလက်ဇန်ဒါဗစ်မန်တို့ကိုလည်းအင်္ဂါနေ့အောက်လွှတ်တော်မှာကြားနာဖို့စီစဉ်ထားပါတယ်။သူတို့နှစ်ဦးစလုံးဟာဇူလိုင်လ25ရက်နေ့ယူကရိန်းသမ္မတကိုသမ္မတထရန့်ဖုန်းပြောစဉ်သမ္မတဘာရီပြောလဲကြားခဲ့ကြတဲ့သက်တေတွေဖြစ်ပါတယ်။ဒုတိယနေ့မှာအောက်လွှတ်တော်ထောက်လိုင်းကော်မတီကျန်းမာပွဲမှာတော့တမ်မကြီးဆောင်လန်းအပြင်ကာကွယ်ဝင်ကြီးဌာနကရရှိသူဖြစ်တဲ့လော်ရာကူပါနဲ့နိုင်ငံခြားသိက္ခာမှာခင်ဗျာနိုင်ငံရေးရာအမေရိကန်တန်ရာရှိဒေးဗစ်ဟီးလ်ဒူကိုလည်းကျန်းမာဆက်ဆီးဖို့ရှိပါတယ်။ ကမ်ဘောဒီးယားလူမျိုးရေးကောင်စီဥရောပနဲ့ရုရှားဆိုင်ရာကြီးတန်းရာရှိဟောင်းဖီယိုနာဟီလ်ကိုတော့ဇာတာရီနေ့မှာကျန်းစစ်ဆေးဖို့ရှိနေပါတယ်ခင်ဗျာ
အီရန်မှာလောင်စာဆီဆေးတုံးမြင့်ခဲ့တဲ့အစိုးရရဲ့ဆုံးဖြတ်ချက်ကိုအီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကြီးကထောက်ခံလိုက်ပါတယ်။လောင်စာဆီဆေးတွေမြင့်တက်ခဲ့တာကြောင့်စနစ်တနင်္ဂနွေရုံးပိတ်ရက်အတွင်းသိမ်းဆုပ်မှုရှိတဲ့အထိဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။ ဓာတ်ဆီဆေးတွေတက်တာကိုမကျေနပ်လို့ဆန္ဒပြကြသူတွေထဲမှာအစအဦးတွေကိုဖျက်ဆီးခဲ့သူတွေကိုလူမိုက်လူရန်ကားတွေလို့လည်းသူကပြောပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့လုံခြုံရေးတာဝန်ယူကြဖို့လည်းဘာသာရေးခေါင်းဆောင်ကြီးကအမိန့်ပေးခဲ့ပါတယ်။ဆန္ဒပြမှုတွေအတွင်းနှစ်ယောက်ထက်မနည်းသေဆုံးပါတယ်။အစိုးရကဓာတ်ဆီဆေး50ရာခိုင်နှုန်းတိုးမြင့်ခဲ့တာကြောင့်နိုင်ငံတော်ဝန်ဆန္ ဒီနေ့ခေတ်မှာမြန်မာနိုင်ငံကနေပြီးတော့ဆန္ဒပြပွဲတွေဝင်ထားတဲ့ဟောင်ကောင်ပေါ်လီတက်နစ်တက်တော်ဝင်တွေကပီကရက်တောက်ကြနေကချင်းညာခဲ့ပြီးနိုင်ပိုင်းကြမှာပဲနိုင်ငံတော်ကမြို့ပေါင်း 12 မြို့ထက်မနည်းမှာဆန္ဒပြပွဲတွေစခဲ့တာပါအီရန်နျူကလီးယားဆိုင်ရာနိုင်ငံကသဘောတူစာချုပ်ကနေအမေရိကန်နှုတ်ထွက်ပြီးရင်းနှီးရောင်းဝယ်မှုအပါအဝင်စီးပွားရေးအရာပြတ်မှတ်ထားပိတ်ဆို့တန်ခတ်မှုတွေပြန်လည်ချမှတ်နေတာကြောင့်အီရန်အစိုးရအနေနဲ့စီးပွားရေးအကြက်တဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
မြောက်ကိုရီးယားခေါင်းဆောင်အနေနဲ့အမေရိကန်ဘက်ကခိုင်ခိုင်မာမာပြန်ရစရာမရှိဘူးဆိုရင်တော့နောက်ထပ်ထိပ်သီးဆွေးနွေးပွဲထပ်လုပ်ဖို့အတွက်သမ္မတထရန့်ရဲ့ မြောက်ကိုရီးယားနိုင်ငံနဲ့တန်တမန်ဆက်ဆံရေးတွေပိုရလာစီဖို့တောင်ကိုရီးယားနဲ့ပူးတွဲစီရေးခြင်းမှုတွေကိုရပ်တန့်ဖို့အတွက်အမေရိကန်ဘက်ကဆုံးဖြတ်လိုက်ပြီးတဲ့နောက်သဘောတူညီချက်ရဖို့အတွက်အလျင်မြန်ဆောင်ရွက်ပါဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကိုတမန်ထရမ့်ကတွစ်တာကနေပြီးတော့ရေးသားတိုက်တွန်းခဲ့ပါတယ်ထပ်တွေ့ကြအောင်စုဆိုပြီးတော့နောက်ထပ်ထိပ်သီးဆွေးနွေးပ ကိုတုံးရအတွင်းမှာပဲစီးလေးချက်မှုနှစ်ကြိမ်လုပ်ပါတယ်။လေကြောင်းစီးလေးချက်မှုတစ်ခုမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အမ်ကိုယ်တိုင်တယောက်ကြီးချက်ဆောင်ကြည့်ပြီးတော့ရန်ကုန်ရင်ဆိုင်ရေးအသင့်ပြန်ထားဖို့ဆိုပြီးတော့လေတရဲတွေကိုတိုက်တွန်းပြောကြပါတယ်။မြောက်ကိုရီးယားအနေနဲ့အခုလိုမျိုးစီးလေးချက်မှုတွေနဲ့ဒုံးလက်နက်စမ်းသပ်မှုတွေကိုအခုလာတူမှာတိုးလှုပ်လာပါတယ်။ဒါ
ဒီရေမရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ19kHz 15.65တုံညာလိုင်းဒိုမီတာ23kHz 11.8ခွန်တုံညာလိုင်းဒိုမီတာ31kHz 92.8ခွန်တုံညာပထမနာရီဝက်မှာလိုင်းလက်မီတာ190kHz 15ခွန်9တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင် ဒါပူဝါမျိုးကရှေးဟောင်းဖျားပရဝဏ်ထဲမှာပြုတ်လုပ်တဲ့ကြမ်းကြိမ်ပွဲအတွင်းသမရရာဇပက္ခာကလူနည်းစုတမျိုးနဲ့မွတ်စလင်လူမှုအသိုင်းအဝိုင်းတွေကိုလည်းသူနဲ့အတူလက်တွဲချဖို့တိုက်တွန်းခဲ့ပါတယ်။ထိုအသိုင်းအဝိုင်းနှစ်ခုလုံးကရွေးကောက်ပွဲမှာသူ့ပြိုင်ဘက်အပေါ်တခဲနဲ့မဲပေးခဲ့သလိုသဘောထားတင်းမာတဲ့ကိုတာဘာယာရာဇပက္ခာသမရဖြစ်လာတဲ့အပေါ်စိုးရိမ်ကြောင်းပြောကြားခဲ့က Jiao. Long Jong Yi Bom Yabi do Sui Nija Jima, Tamara Pilare, Gagway Winji Honga, Nangaye Long Jong Yan Yago, Jelle Di Saubi, a jumper water up your way, Long Jong Yi Chen Chang Mandam Yago, Chi Mong Dwa Melu, Digni Janjin Wemma, Pioja Dwake Bari.
Kabashi Levang Jiraga, Trinibu, Sichimari. Iraning a Muro beg dema, Muni, the new Niniga, Taman Sanapia, Buri, near Bripka Dema, do the Uti Song Jo Tonze Jordan Yashi Dwake Bari. လုံယုံအေးပြေချထားတဲ့အစိုးရယုံဆက်ရနေရာကိုတွားတဲ့တိကရစ်မြေကူးတရာ၃၀ကိုစနားပြသူတွေကထိန်းချုပ်ထားပါတယ်။ဥရနိုင်ငံမှာအလောက်ကန်ရှားပါမှုနဲ့မပြည့်စုံတဲ့အများပြည်သူဝန်ဆောင်မှုတွေပေါ်ပို့ပြီးတော့မချေမနက်ဖြစ်လာကြတဲ့အတွက်ကြောင့်မလို့ပြီးခဲ့တဲ့အောက်တိုဘာလက၁၀ပြီးတော့စနားပြပွဲတွေဖြစ်လာတာဖြစ်ပါတယ်။စနားပြသူတွေကလက်ရှိအာဏာယူထားသူတွေနှုတ်ထွက်ပြီးဖို့နဲ့ အခြေပြချစားမှုတက်ဖြစ်ရတဲ့ဆူရရဲ့ပြည်ရင်ပြောင်းလဲလုပ်ဖို့ဆိုပြီးတော့တောင်းဆိုထားပါတယ်။စနားပြပွဲတွေဟာခုဆိုရင်တော့မြို့တော်ဘက်တက်ကနေပြီးတော့နိုင်ငံတောင်ပိုင်းနဲ့အလဲပိုင်းမြို့တွေရှိကိုပြန့်နှံ့လာပြီးဖြစ်ပါတယ်။စနားပြသူတွေဟာလမ်းတွေကိုပိတ်ဆို့စနားပြနေကြတဲ့အတွက်လဲစီးပွားရေးလုပ်ငန်းတွေနောက်မတိမငြိမ်ဖြူဖျက်ဖြစ်နေရပါတယ်။လုံခြုံရေးတပ်ဖွဲ့တွေကအင်အားသ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ဒီနေ့ကအမေရိကန်ကာကွယ်ရေးဝန်ကြီးကအမေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြောင်းတရုတ်ကာကွယ်ရေးဝန်ကြီးကမြေရိကန်ကာကွယ်ရေးဝန်ကြီးကိုပြောခဲ့ကြောင်းတရုတ်ပြောခွင့်ရသူဟူချင်းကသတင်းတောက်တွေကိုပြောပြပါရတယ်။အာဆီယံနိုင်ငံတချို့နဲ့တရုတ်နိုင်ငံကြားရေပိုင်နဲ့နယ်နိမိတ်ပိုင်ဆိုင်မှုအကျဉ်းပွားနေတဲ့တောင်ကျုပ်ပင်လယ်ထဲမှာတရုတ်ကမြေဖို့ကျွန်းပေါ်ပြီးတော့စစ
ဒီယောဂါတို့ပိုင်နယ်နိမိတ်အဖြစ်သတ်မှတ်ထားတဲ့ထိုင်ဝမ်အခြေအနေပတ်သက်လို့လဲထိုင်ဝမ်နဲ့စီးရဲဆက်ဆံမှုအပါအဝင်တရားဝင်ဆက်သွယ်မှုမှတ်သမျှကိုကန့်ကွက်တယ်လို့ဒီယောဂါကွယ်ရေးဝန်ကြီးဝိုင်ကအမေရိကန်ကာကွယ်ရေးဝန်ကြီးအက်စပါကိုပြောကြားခဲ့ပါတယ်။လေ့လာချက်တစ်ခုရဆိုရင်တော့နိုင်ငံတကာကျောင်းသားတွေဟာကမ္ဘာခြားတိုင်းပြည်တွေဆက်လို့ရှိရင်အမေရိကန်မှာစစ်မြေပညာသင
တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆင်မြတ်မောနဲ့ကိုသားညုံတို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတကိုအရေးယူနိုင်ရေးစစ်ဆင်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူရေးစုံစမ်းစစ်ဆင်နေတဲ့လွှတ်တော်ဂျာနာပွဲတွေမှာထွက်ဆိုကြသူတွေကို အလွတ်တော်ဒီမိုကရက်အမတ်တွေကဆက်ပြီးတော့မေးမြန်းနေတာနဲ့အမျှသမ္မတထရမ့်ကလည်းဒီစုံစမ်းစစ်ဆေးနေတာတွေကိုဥဆောင်တဲ့အတိုက်ခံဒီမိုကရက်နဲ့လွှတ်တော်မှာထွက်ဆိုကြသူတွေကိုဆက်လက်ဝေဖန်နေပါတယ်။ကွန်ဂရက်လွှတ်တော်အတွင်မှာသမ္မတကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေရဲ့အခြေအနေဘယ်လိုရှိပါသလဲ။သမ္မတကရောသူ့ရဲ့ဆက်သွယ်ရေးနည်းပြဟာတွေကိုဘယ်လိုကျင့်သုံးနေသလဲဆိုတာတွေကို
သူ့ကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေကိုသမ္မတဒေါ်နယ်ထရမ့်ကလည်းပုံစံမျိုးစုံနဲ့တုံ့ပြန်ဝေဖန်နေတာပါ။ရေးထွက်ခဲ့တဲ့ The
Witch Hunt.
ဒီမိုကရက်တွေကတမရကိုလှုပ်ချမှုတစ်ချိန်လုံးကြိုးစားနေတယ်ဆိုတာခင်ဗျားတို့လည်းသိပြီးသားပဲဆိုတဲ့အိဗယ်ပါပဲသူတို့ရဲ့တရုတ်မှန်ကိုပြတဲ့အချက်တွေကိုဒီမှာကြည့်လိုက်ဆိုတာမျိုးကိုသူတို့ကပြောနေတာပါဒီလိုပြောတာတွေကိုသာယုံလိုက်မိပြီဆိုရင်တော့တက်တည်ထောက်ထားတောင်ပြစရာမလိုတော့ပါဘူး
သမ္မတထရမ့်ကလည်းလက်ရှိစုံစမ်းစစ်ဆေးမှုတွေကိုဒီမိုကရက်တွေရဲ့လှုပ်ချန်တိုက်ခိုက်မှုအဖြစ်သူ့ရဲ့ Twitter လူမှုကွန်ရက်ကနေရောဘယ်နေရာကမဆိုအခွင့်ကြုံတိုင်းမှာပြောနေတာပါလွှတ်တော်မှာမေးမြန်းစစ်ဆေးခံခဲ့တဲ့ယူကရိန်းသံအမတ်ဟောင်းမရီအီဗနိုဗစ်ကိုရောစုံစမ်းစစ်ဆေးမှုတွေလုပ်နေတဲ့ဒီမိုကရက်လွှတ်တော်အမတ်အဒမ်ရှစ်ကိုပါသမ္မတကမကြာခဏတိုက်ခိုက်ဝေဖန်လို့ရ
I think they have done a very strategic job over the last several years of branding
anything ဒီနေ့အတိုင်းဆက်လုပ်မဲ့ပုံရှိပါတယ်။တချိန်တည်းမှာပဲဒီမိုကရက်တွေကတော့သူတို့ရဲ့ခံစားချက်တွေကိုပြီးခဲ့ပြီးလွှတ်တော်လှုပ်ထုံးလုပ်နည်းတွေနဲ့အညီဆောင်ရွက်နိုင်မဲ့နည်းလမ်းကိုတုံးနေကြတာဖြစ်တဲ့အကြောင်းလေ့လာသုံးသပ်သူတွေကပြောပါတယ်။သူတို့ရဲ့ရွေချက်ကသမ္မတကိုရေးယူနိုင်မဲ့ဥပဒေပုံမှန်ဝေးချမှတ်နိုင်ဖို့နောက်အခုကိစ္စကနိုင်ငံရေးလုပ်ငန်းစဉ်ဖြစ်တာကြောင့်လူထောက်
ွယ်ကိစ္စနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုအတုတစ်ခုလုပ်ခိုင်းပြီးတော့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်ဆိုတာကိုအများသိကြညာချက်ထုတ်ပေးဖို့အဲ့ဒီလိုလုံမလုံအပေါ်မှာမူတည်ပြီးတော့စီရေးအကူအညီဆိုင်ငံ့တင်မတင်ဆုံးဖြတ်မယ်ဆိုတာကလက်စားမှုပါပဲ
အခုကိစ္စမှာအရှုံးနိုင်ပဲလို့ဖြစ်လာမလဲဆိုတာကတော့ဘယ်သူမှလုံးလုံးဆယ်မပြောနိုင်သေးပါဘူးတမရကိုရေးယူရေးစုံစမ်းစစ်ဆေးမှုတွေကတော့လာမယ့်လတွေအတွင်းဆက်ရှိသွားနိုင်ပါတယ်2020တမရရွေးကောက်ပွဲအတွက်ပါတီတွင်းရွေးကောက်ပွဲတွေနဲ့ပြည်နယ်အလိုက်ရွေးချယ်ပွဲတွေစတင်တဲ့ဖေဖော်ဝါရီလလောက်အထိဆက်ပြီးတော့ကြာကောင်းလဲကြာသွားနိုင်ပွဲရှိနေတာပါရှင
်ကောရှင်ကလာမယ့်2020ခုနှစ်ဟာမြန်မာနိုင်ငံအတွက်အရေးကြီးတဲ့နှစ်တစ်နှစ်လို့ပြောနိုင်ပါတယ်မြန်မာလူလူကြိုက်တဲ့ NLD ပါတီ၄နှစ်တာတာဝန်ယူခဲ့ပြီးတဲ့နောက်သူရဲ့ဆွမ်းဆောင်ရည်ပေါ်လူလူကအကဲဖြတ်ခွင့်ရခဲ့ပြီးလာမယ့်2020ရွေးကောက်ပွဲတက်တမ်းမှာတော့အရင်တစ်ခေါက်ကလိုပဲတောင်ပြိုကမ်းပြိုသူအနိုင်ရပါမလားအကဲဆန်းမှုတွေလည်းရင်ဆိုင်နေရပါတယ်ဒီအတွက်အာဏာရပါတီရဲ့အခုရွေးကောက်ပွဲအကျိုးခြေလှမ်းတွေဟာအများစောင့်ကြည့်ရမယ့်အခြေအနေလည်းဖြစ်ပါတယ်အခုအင်္ဂါနေ့ညဒဟက်ဒီလိုက်အစည်းအဝေးမှာတော့ရွေးကောက်ပွဲအကျိုးကာလနဲ့အာဏာရ NLD ပါတီရဲ့ခြေလှမ်းတွေကိုသုံးသပ်ကြည့်ရအောင်ပါပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်းကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျ
။ဒီလိုရတဲ့နယ်လာနေစီစဉ်တွေနားဆင်နေကြတာဖြစ်ပါလေရှင်ဒီမိုကရေစီရေကျိုးပန်းခဲ့တဲ့နိုင်ငံရေးကျင်းသားတွေဟာအချင်းကျနေချိန်မှာစစ်အစိုးရလက်ထက်မှာညှဉ်းပန်းနှိပ်စက်ခံခဲ့ကြရတာမျိုးဒီနေ့ထိလည်းဆက်ဖြစ်နေတော့မယ်လို့နိုင်ငံရေးကျင်းသားတွေရဲ့အတွေ့အကြုံတွေကို၄နှစ်ကြာသုတေသနပြုခဲ့သူတွေကပြောပါတယ်ချက်သမရနိုင်ငံကသူတို့နဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေတူညီတာကြောင့်ဒီသုတေသနစစ်တမ်းကိုကူညီပေးတာဖြစ်ပါတယ်နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့ဒီစီရင်ခံစားမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြမှာပါရှင်
။ဒီသုတေသနအစီရင်ခံစာကိုချက်သမရနိုင်ငံရဲ့ဂရီဘာတော်လှန်ရေးနှစ်30ပြည့်အထိမ်းအမှတ်အနေနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။မြန်မာပြည်တွင်းနိုင်ငံရေးဆုံးရှောင်းမှုကြောင့်နှစ်ရှည်အချင်းကျညှဉ်းပန်းနှိပ်စက်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အတွေ့အကြုံတွေကိုနောက်မျိုးဆက်တွေသိရှိဖို့အတွက်ရည်ရွယ်ပြီးပြုလုပ်တဲ့ဒီသုတေသနအမှတ်တမ်းကိုချက်သမရနိုင်ငံနိုင်ငံရေးဝန်ကြီးဌာနကကူညီထောက်ပံ့ခဲ့ပါတယ်။သုတေသနစာတမ်းဖြစ်မြောက်ရေးအတွက်သူတို့နဲ့အတူပူးပေါင်းဆောင်ရွက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ဟာနိုင်ငံရေးအကျဉ်းသားဟောင်းတဦးချင်းစီရဲ့စစ်ကြောရေးမှာနှိပ်စက်ခံရတဲ့အခြေအနေတွေရဲဘက်စခန်းနဲ့ထောင်သွင်းခံစားရတဲ့အခြေအနေတွေကိုမေးမြန်းပြီးဗီဒီယိုမှတ်တမ်းတင်ခဲ့ကြောင်းနိုဝင်ဘာ18ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့ဒီသုတေသနအစီရင်ခံစာမိတ်ဆက်ပွဲမှာမြန်မာနိုင်ငံဆိုင်ရာချက်သမ္မတနိုင်ငံတန်အမတ်ကြီး Miss Hana Moldova ကပြောပါတယ်
ဒီစာရင်းစာတွေညတွေကိုတင်ကန်းစာယူပြီးတော့ကျမတို့အတိုင်းဝိုင်းတိုးတက်ဖို့အတွက်ကြိုးပမ်းနိုင်ပါတယ်။တကယ်လို့များအတိတ်မှာဖြစ်ခဲ့တဲ့ညတွေကိုသတိမရတော့ဘူး။မမှတ်မိတော့ဘူးဆိုရင်ရှေ့အနာဂတ်အတွက်ကိုလှုပ်ရှားဖို့အတွက်အထက်အထဲတွေတွေးကြုံရပါမယ်။မြန်မာနိုင်ငံသားနိုင်ချင်းဟောင်းတွေစိတ်ထဲမှတ်မိနေတဲ့ညတွေကဘာတွေဖြစ်မလဲဆိုတာကျမတို့သိရဖို့မျှော်လင့်နေပါတယ်။ပြီးတော့ဒီနေ့တွေးဆောင်ပွဲဟာလည်းမြန်မာနိုင်ငံအတွက်အင်မတန်အရေးကြီးတဲ့အစီရင်ခံစာတစ်ခုအတွက်ဖြစ်ပါတယ်။
ချက်သမတာနိုင်ငံဟာဒီကိစ္စမှာကူညီရတာကတော့သူတို့နိုင်ငံရဲ့နိုင်ငံရေးပြည်စိမ်နဲ့မြန်မာနိုင်ငံဟာတူညီမှုရှိတယ်လို့ချက်နိုင်ငံအနေနဲ့လည်းသူတို့နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေကိုမှတ်တမ်းတင်တင်ဆက်ခဲ့ကြောင်းတာမတ်ကြီးမစ်ဟာနာမော်ဒူဗာကပြောပါတယ်။ချက်သမတာနိုင်ငံမှာလုပ်နေတဲ့စီမံကိန်းကတော့စေအတွင်းမှာလှုပ်ရှားခဲ့တဲ့သူတွေမျက်မြင်သက်သေတွေရဲ့ကိုယ်တိုင်ပြောပြချက်တွေကိုစူးစမ်းသိမ်းဆည်းထားတာလူပေါင်း1000ကျော်လောက်ရှိပြီးဒါဟာချက်သမရနိုင်ငံတခုတည်းမဟုတ်ပဲဥရောပအလယ်ပိုင်းမှာရှိတဲ့သူတွေရဲ့ပြောကြားချက်တွေလည်းပါတယ်လို့တန်မတ်ကြီးမော်ရူဘာကပြောပါတယ်။အစင်ကသာထုတ်ပြန်ရခြင်းရဲ့ရည်ရွယ်ချက်ကတော့1988-1990အလွန်နဲ့2000ရှစ်ဝါးရောင်ဒေါ်လာကြီးကာလတွေကနိုင်ငံရေးအကျဉ်းသားတွေခန်းစားရတာတွေကိုတရားမျှတမှုရှိအောင်သက်ဆိုင်ရာကလုပ်ပေးနိုင်မှုရည်ရွယ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPB ရဲ့အတွင်းရေးမှူးဦးတိတ်နိုင်က VOA ကိုအခုလိုပြောပါတယ်။
အရင်အချိန်တည်းကဒီအစ်အစိုးရလက်အောက်မှာနိုင်ငံရေးအကျဉ်းသားတွေသူတို့နဲ့အမြင်မတူတဲ့နိုင်ငံရေးအယူဆရှိတဲ့လူတွေကိုစနစ်တကျနှိမ်ပန်းနှိပ်စက်မှုတွေရှိခဲ့ပါတယ်ဆိုတာကိုကျွန်တော်ပြောချင်တယ်တခုနောက်တစ်ခုကတော့ဒီလိုနှိမ်ပန်းနှိပ်စက်မှုတွေရှိခဲ့တဲ့အချိန်မှာဒီနေ့ခေတ်နှိမ်ပန်းနှိပ်စက်ခဲ့တဲ့လူတွေကပြည်တံအနေကင်းလွတ်ခွင့်ရနေတဲ့ကိစ္စဖြစ်တယ်ဒါတွေကနောက်ထပ်လူခွေချိုးပါမှုတွေနှိမ်ပန်းနှိပ်စက်မှုတွေပြုတ်လို့ဖို့အတွက်တွန်းအားပေးဖို့ဖြစ်နေရဆိုတဲ့ကိစ္စတွေကိုကျွန်တော်သတိပေးခြင်းနဲ့နောက်တစ်ခုကကျွန်တော်တို့အမျိုးသားပြည်နယ်တင်းမြရေးဒီငင်းညာရေးအတွက်ဒီတက်ဆိုင်တဲ့အင်အားစုတွေအားလုံးကနေစပွဲပေါ်မှာဆွေးနွေးနေတဲ့အခြေအားအခုကစိတ်မတွန်းနောက်မဆုတ်တာဖြစ်နေတဲ့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရပါတယ်ဆိုတော့ဒီအလီကတကယ်အရေးတကြီးလိုအပ်နေတဲ့ကိစ္စလေးကတကယ်နာကျုံးလုံးခံရတဲ့လူတွေကိုကျွန်တော်တို့တရားနှက်တမှုတစုံတရားပူဇော်မှုတစုံတရားတန်လေပြုစုပြုတော်ရေးအတွက်တစုံတရားပေးဖို့လိုအပ်နေတယ်ဆိုတဲ့ကိစ္စကိုကျွန်တော်ထောက်ပြခြင်းနဲ့
အချင်းထောင်48ခုကနိုင်ငံရေးအကျဉ်းသား120ရဲ့ကိုတွေ့ပြောပြချက်တွေကို AAPB က4နှစ်လောက်အချိန်ယူပြီးဗီဒီယိုမှတ်တမ်းတင်စုဆောင်းရေးသားခဲ့တာဖြစ်ပါတယ်တချို့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့နာမည်နဲ့တခြားပုဂ္ဂိုလ်ကြီးအကြောင်းအရာတွေကိုတော့သူတို့ရဲ့လုံခြုံရေးပေါ်မူတည်ပြီးလွှဲပြောင်းဖော်ပြထားရလို့ဆိုပါတယ်။ဒီအခမ်းအနားကိုချက်သမရနိုင်ငံပန်ရာရှိရေးပါဝင်နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ဒီမှတ်တမ်းဗီဒီယိုအတွက်ဤပညာပိုင်းကူညီပေးခဲ့ကြတဲ့ချက်နိုင်ငံရုပ်ရှင်ကြောင်းကပညာရှင်တချို့လည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်
။ကိုစောထက်ပြောပြသွားတာပါရှင်။ထိုင်းနိုင်ငံမှာတော့2019ခုနှစ်အတွင်းစက်ရုံပေါင်း3000ကျော်တိုးချဲ့ဖွင့်လှစ်နိုင်ခဲ့ပြီးအလုတ်သမားပေါင်း8000အတွက်အလုတ်ကင်တွေဖန်တီးပေးနိုင်မှာဖြစ်တဲ့အကြောင်းထိုင်းနိုင်ငံအလုတ်သမားရေးဝန်ကြီးကဒီရက်ပိုင်းအတွင်းသတင်းထုတ်ပြန်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံရဲ့စီးပွားရေးကျဆင်းလာတာကြောင့်စက်ရုံအလုတ်ရုံပေါင်း1400နီးပါးပိတ်ခဲ့ရလို့ထိုင်းနိုင်ငံမှာသွားပြီးအလုပ်လုပ်နေကြတဲ့မြန်မာအလုပ်သမားတွေနဲ့ထိုင်းအလုပ်သမားတွေပါစုစုပေါင်းအလုပ်သမား3000ကျော်ကျော်အလုပ်လက်မဲ့ဖြစ်ခဲ့ကြရတဲ့အကြောင်းကိုလည်းအလုပ်သမားရေးဝန်ကြီးဌာနကအတည်ပြုထားပါတယ်ဒီအခြေအနေတွေကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာ2019ခုနှစ်နှစ်စပိုင်းကစပြီးအခုလနိုဝင်ဘာလအထိစက်ရုံအလုပ်ရုံပေါင်း1400နီးပါးယာယီပိတ်ခဲ့ရပြီးအလုတ်လက်မဲ့ဖြစ်သွားသူထိုင်းနဲ့နိုင်ငံသားအလုတ်သမား3000ကျော်ရှိတဲ့အကြောင်းထိုင်းအလုတ်သမားရဲ့ဝန်ကြီးမောင်ရက်ချဝန်ကျတူမွန်ကောကထုတ်ပေါ်ပြောဆိုခဲ့ပြီး2019ခုနှစ်အတွင်းစက်ရုံအစ်စ်ပေါင်း3000နီးပါးတိုးချဲ့ဖွင့်လှစ်ခဲ့ပြီးစက်ရုံအလုတ်သမားအစ်စ်ပေါင်း8000ကျော်နီးပါးလိုအပ်နေတာဖြစ်လို့အလုတ်လက်မဲ့ဖြစ်သွားတဲ့အလုတ်သမားဥယေထက်နှစ်ဆတိုးပြီးအလုတ်ခန့်အပ်သွားမှာဖြစ်ကြောင်းပြောဆိုသွားခဲ့တာပါနိုင်ငံအတွင်းစက်ရုံပေါင်း1000ကျော်ပိတ်ခဲ့ရတာကိုအလုတ်သမားဝန်ကြီးကဝန်ခံပြောဆိုခဲ့ပြီးသတင်းမီဒီယာတွေအနေနဲ့အစိုးရဘက်ကထုတ်ပြန်ချက်ကိုလည်းသိရှိရန်လိုအပ်ပါတယ်ဆိုပြီးပြောဆိုသွားပါတယ်။အလုတ်သမားဝန်ကြီးရဲ့ထုတ်ပြန်ချက်မှာ2019ခုနှစ်အတွင်းထိုင်းနိုင်ငံကယင်းနှိမ့်ညွန့်လန်မှုအားဘတ်ငွေတန်ပေါင်း4သိန်းကျော်ရှိခဲ့ပြီး 36.600 ဂိုင်းလုံးမြင့်တက်ခဲ့တယ်လို့လည်းအလုတ်သမားဝန်ကြီးကပြောဆိုသွားပါတယ်။အလုတ်သမားအခွင့်အရေးနဲ့ကာကွယ်ရေးဆိုင်ရာဒါရိုက်တာနိုင်အပင်ရစုချရီတနန်ကတော့စက်ရုံနေပိတ်ခဲ့တဲ့အတွက်အလုပ်ချုပ်ခံရတဲ့အလုပ်သမားတွေနဲ့ပတ်သက်လို့အခုလိုပြောဆိုသွားခဲ့ပါတယ်
။လုပ်တဲ့ rồi ไม่ได้รับความเป็นธรรมนะครับลูกจ้างมีสิทธิ์ที่จะเรียกร้องค่าเสียหายจากการถูกเลิกจ้างได้นะฮะโดยไปฟ้องต่อศาลแรงงาน
มิมิโรရဲ့ရပိုင်ခွင့်ဒ ลาซารีโกตัดสัญญาเนมีอลุตมะอขวัญยีกากวยยีอภัยริกะนี่ตะสินตองสู่နိုင်တဲ့အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်လက်ရှိမှာမြန်မာအလုတ္တမအများပြအလုတ္တကိုင်နေတဲ့စိတ်ယုံနေဟာဒီလပိုင်းအတွင်း9ရုံတည်းမနေစက်တိုက်ပိတ်လိုက်တာကြောင့်အလုတ္တမပြဿနာတွေကိုဖြေရှင်းပေးနေရကြောင်းရွှေပြောင်းအလုတ္တမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
နောက်တော့ပထမကြည့်တဲ့အထူးစိတ်ရင်အဲ့ဒါကိုကျွန်တော်တစ်ပြည့်ဌာနဆိုင်နေကျွန်တော်သွားရှင်းနေတယ်ဆင်းနေဆံမှာကျွန်တော်တုံးကျင်တယ်နဲ့သွားရှင်းပြီးသွားပြီးဒီတော့တော့လည်းတုံးသွားရှင်းကိုယ်တိုင်နဲ့ခိုင်းနေမှုပဲနဲ့သိုံနိုင်ငံမှာဖြစ်တဲ့ကြောင့်သူနေနဲ့ပြေးကြလုံးဝမရှိပါဘူးစိတ်ရင်အားလုံးဟိုအစိုးရကစိတ်ပိတ်မှာဟိုရောင်းချလေးလမ်းနဲ့ရောင်းချပြီးမှဒါနဲ့ပြေးနေဆို လောအားက18သိန်းရတော့လောသားအလုံး300ဒီပေါ့ကျွန်တော်အခုစူးကြပြီဒီတော့တန်နေကြတာတော့ညနေချင်းနဲ့ပတ်သက်လို့တော့ကျွန်တော်တရားစွပ်စုံတက်လို့ဆက်ပါတယ်အဲ့တော့တန်မျိုးကြီးကအများကြီးပါအများကြီးဆက်ဖြစ်လာဘူ
းထိုင်းလူသမားဝင်ကြီးပြောသလိုစက်ရုံတစ်ခုရုတ်တရက်ပိတ်သိမ်းလိုက်ပြီးတဲ့နောက်တခြားအလုံသမားတွေလိုအပ်နေတဲ့စက်ရုံစီကိုသွားဖို့ကအလုံသမားတွေအတွက်လွယ်ကူတဲ့အလုံမဟုတ်တဲ့အကြောင်းဦးအောင်ကျော်ကဆက်ရှင်းပြပါတယ
်လုံသားတွေချော့ပို့လိုက်ကြတဲ့အစ်စ်ပြန်နဲ့တီထောင်လိုက်တဲ့နေရာကအစားပင်းနဲ့ဆိုတဲ့ခါကြီးကဒါလွယ်တဲ့ဖြစ်ချက်တစ်ခုတော့မဟုတ်ဘူးပါဆိုလုတ်တိုင်းရလဲဟိုလုပ်ငန်းအမျိုးသားတွေမတူညီတဲ့ခမလေးလွယ်လင်းလို့အလုပ်တောင်းလဲရုပ်ရည်မုံနာတပိုင်းနောက်ကသူတို့အစောကျဥပဒေရ15ရက်အတွင်းဖြစ်ရမဆိုတဲ့အပိုင်းအဲ့လောက်ကြီးအလွယ်တကူလင်းနေနေမဖြစ်နိုင်ဘူးခင်ဗျသူပြောတဲ့တတ်မှတ်တဲ့15ရက်အတွင်းမှာကျွန်တော်ကအလုပ်ရှင်အတင်မရှိဘူးဆိုရင်သူ့ရဲ့ဥပဒေရဒီလုတ်သားရကျွန်တော်နေရပြန်ရတော့မှာ
ထိုင်းနိုင်ငံမှာမြန်မာလုံသမား3တန်းတဲ့မင်းရှိနေပြီးမြန်မာနိုင်ငံကနေအလုပ်ကန်အခွင့်အလမ်းရှာဖွေဖို့လာကြသူတွေဟာနေ့စဉ်ဝင်ရောက်လာနေစေဖြစ်ပါတယ်ရှင်
မအေးအေးမှာပြပြသွားတာပါရှင်။သောတာရှင်များရှင်မနေ့ဖန်အင်္ဂါနေ့ညမှာထုတ်လွှင့်မဲ့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်ဖိတ်ခေါ်ချက်ကိုပြီးခဲ့တဲ့အင်္ဂါနေ့ကအကြောင်းအရာအဟောင်းကိုမှားယွင်းထုတ်လွှင့်ပြီးတဲ့အတွက်အနှုညွတ်တောင်းပန်ပါတယ်။မနေ့ဖန်ဆွေးနွေးကြမဲ့တကယ့်အကြောင်းအရာဟာမြမပြည်ပေါ်မှာလက်ရှိဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ပတ်သက်လို့နိုင်ငံတကာဖိအားနဲ့မြမနိုင်ငံဘက်ကတုံ့ပြန်ချက်တွေအကြောင်းကိုဆွေးနွေးသွားကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေဖုန်းနံပါတ် 1-212-382-999 ကိုဖြစ်စေအီးမေးလ်လိပ်စာ barmis@voanews.com ကိုဖြစ်စေဆက်သွယ်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေကိုအချိန်မီပေးပို့ထားစေလိုပါတယ်ရှင်အခုတင်းနေတာလေးညက်နေခဲ့ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါဦးမယ်ရှင
်လုံခြုံရေးတပ်ဖွဲ့တွေဝိုင်းထားတဲ့ဟောင်ကောင်ပေါ်လီတက်နစ်တက္ကသိုလ်ကျောင်းဝင်တွေကနေကျောင်းသားတွေထွက်ခွာနိုင်ဖို့ရဲတပ်ဖွဲ့နဲ့တူညီနိုင်ပေးခဲ့တယ်လို့တက္ကသိုလ်ကျောင်းအုပ်ကြီးကပြောကြားလိုက်ပါတယ်ကျောင်းဝင်ထဲမှာပိတ်မိနေတဲ့ကျောင်းသားယာနဲ့ချီငင်းငင်းချမ်းချမ်းထွက်ခွာသွားနိုင်ဖို့ရဲတပ်ဖွဲ့နဲ့ဆွေးနွေးခဲ့ပြီးတဲ့နောက်စာနာပြသူတွေဘက်ကစာပေအင်အားသုံးတဲ့လုပ်ရက်တွေမလုပ်ဘူးဆိုရင်ရဲတပ်ဖွဲ့ဘက်ကလည်းအင်အားမသုံးဘူးဆိုတဲ့အမှားခံချက်ရခဲ့ကြောင်းကျောင်းအုပ်ကြီးကပြောကြားခဲ့တာပါဘယ်တော့စာပြီးကျောင်းသားတွေထွက်တော့သွားနိုင်မယ်ဆိုတော့မရှင်းသေးပါဘူးအခုညနေပိုင်းမှာလည်းရဲတွေကတက္ကသိုလ်ဝင်ထဲဝင်ဖို့စူးစမ်းခဲ့ပေမဲ့ဝင်ပေါက်တွေကိုစာနာပြသူတွေမီးရှို့ထားခဲ့တာကြောင့်ရဲတွေနှောက်ဆုတ်ခဲ့ရပါတယ်တမရထရမ်အနေနဲ့လာမယ့်ရွေးကောက်ပွဲမှာသူ့ပိုင်ဘက်ဖြစ်လာနိုင်တဲ့ဒုတမရဟောင်းဂျိုးဘိုင်ဒန်နဲ့ပတ်သက်လို့စုံစမ်းဖို့အတွက်ယူကရိန်းကိုဖိအားပေးခဲ့သလားဆိုတာအမေရိကန်အောက်လွှတ်တော်မှကြားနာဝယ်တွေလုပ်ပြီးစုံစမ်းနေတာမှာအခုဒုတိယပတ်ထဲမှာတော့အဓိကကြားတဲ့တပ်တွေတွေကိုစစ်ဆေးကြားနာဖို့ရှိနေပါတယ်လက်ရှိတာဝန်ထမ်းဆောင်နေတဲ့အစိုးရအရာရှိတွေရောအရာရှိဟောင်းတွေပါစုစုပေါင်း၈ယောက်ထက်မနည်းကိုဒီတစ်ပတ်ထဲမှာကြားနာဖို့ရှိပါတယ်တရုတ်နိုင်ငံနိုင်ငံသမရအဖြစ်ကျန်းသိစာချိန်ဆိုခဲ့တဲ့ဂေါတာဘာယာရာဂျာပါခ်ဆာကသူ့အစိုးရအနေနဲ့နိုင်ငံရဲ့လုံခြုံရေးကိုအဓိကဦးစားပေးဆောင်ရွက်သွားမယ်လို့သမရအဖြစ်ပထမဆုံးပြောကြားတဲ့မိန့်ခွန်းထဲမှာကတိပြုသွားပါတယ်။အနုရာဒာရူရာပူရာရှေးဟောင်းဖျားချောင်းပရဝန်ထဲမှာပြုလုပ်တဲ့ကျန်းချိန်ပွဲအတွင်းမှာသမရရာဂျာပါခ်ဆာကလူနည်းစုတမျိုးနဲ့မွတ်စလင်အတိုင်းဝိုင်းတွေအနေနဲ့လည်းသူနဲ့အတူလက်တွဲကြဖို့အတွက်တိုက်တွန်းခဲ့ပါတယ်။နိုင်ငံရဲ့လုံခြုံရေးရန်တရားကိုပြန်လည်တိဆောက်ပြီးတော့အကြမ်းဖက်ဝါဒအပအဝင်လုံခြုံရေးချင်းချောက်မှုမှန်သမျှချေမှုန်းသွားမယ်လို့လည်းကြမ်းချိန်ပွဲမှာပြောကြားသွားပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေပိုင်းအစီအစဉ်ထုတ်လွှင့်ရမှုကမက်ကင်ဖြူထရီဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia Set 3တို့ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်။ VOA သောတာရှင်တွေအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.